အမျိုးသားဒီမိုကရေစီအဖွဲ့ချုပ်ဥက္ကဋ္ဌဒေါအောင်ဆန်းစုကြည်ဟာသူ့ရဲ့ဟန်ဂေရီခီးစင်မှာဟန်ဂေရီသမ္မတရာနော့စ်အာဒါနဲ့တွေ့ဆုံခဲ့တယ်လို့ဟန်ဂေရီစီးပွားရေးတက္ကသိုလ်မှာလည်းတော်လန်ရေးမှသည်ပြန်လည်တည်ဆောက်ရေးစီသူဆိုတဲ့ခေါင်းစဉ်နဲ့မိကွန်းပြောကြားခဲ့ပါတယ်။ဒေါအောင်ဆန်းစုကြည်ရဲ့ဟန်ဂေရီခီးစင်နဲ့ပတ်သက်လို့ဟန်ဂေရီဒုတိယနိုင်ငံခြားရေးဝန်ကြီးကို VOA ကဆက်သွယ်မေးမြန်းထားတဲ့အကြောင်းကိုပြန်ပြီးတော့တင်ပြပေးချင်ပါတယ်ရှင်။ဒေါအောင်ဆန်းစုကြည်ဟာမနေ့ကမနက်ပိုင်းမှာဟန်ဂေရီနိုင်ငံဘူဒါပက်စ်မြို့တော်ကိုပိုလန်နိုင်ငံကနေတဆင့်ဆက်ရောက်ခဲ့ပါတယ်။ဟန်ဂေရီပါလီမန်ဥက္ကဋ္ဌရဲ့ဖိတ်ကြားချက်အရရောက်ရှိခဲ့တာပါ။အဲ့ဒီနောက်ဟန်ဂေရီသမ္မတရာနော့စ်အာဒါပါလီမန်ဥက္ကဋ္ဌတို့နဲ့တရားတွေ့ဆုံပြီးအရေးကြီးတဲ့ပုဂ္ဂိုလ်များနဲ့အတူနေ့လယ်စာသုံးဆောင်ခဲ့ပါတယ်။ဒီနောက်မှာတော့ဒေါအောင်ဆန်းစုကြည်ဟာဟန်ဂေရီစီးပွားရေးတက္ကသိုလ်မှာမိကွန်းတက်ရောက်ပြောကြားခဲ့ပါတယ်။သူဟာဟန်ဂေရီသမ္မတနဲ့တွေ့ဆုံရမှာဘလို့အကြောင်းအရာတွေကိုဆွေးနွေးခဲ့တယ်ဆိုတာကိုဟန်ဂေရီနိုင်ငံဒုတိယနိုင်ငံခြားရေးဝန်ကြီးယော့တ်နီမတ်ကအခုလိုရှင်းပြခဲ့ပါတယ
် The leaders discussed predominantly the experiences of the transition in former communist central European countries like Hungary
ဟန်ဂေရီလိုကွန်မြူနိုင်ငံဟောဥရောပနိုင်ငံတွေရဲ့အသွင်ကူးပြောင်းရေးအတွေ့အကြုံတွေကိုကောင်းဆောင်တို့ဦးတို့ဆွေးနွေးကြပါတယ်။အာနာရှင်စနစ်ကနေဒီမိုကရေစီစနစ်စီဘယ်လိုကူးပြောင်းကြသလဲဆိုတာတွေပါ။ဒီအခြေအနေတွေဟာဥရောပအလဲပိုင်းနိုင်ငံတွေနဲ့မြန်မာနိုင်ငံတို့ကိုအတော်နီးကပ်စေတဲ့အခြေအနေမျိုးဖြစ်ပါတယ်။ဒီလိုအတွေ့အကြုံမျိုးတွေဒေါအောင်ဆန်းစုကြည်ကိုရှင်းပြခွင့်ရတဲ့အတွက်လည်းကျွန်တော်တို့ဝမ်းသာပါတယ်။သူမရဲ့ကြိုးပမ်းမှုတွေအတွက်ဥရောပအထူးသဖြင့်ဥရောပအလဲပိုင်းနိုင်ငံတွေရဲ့အကူအညီကိုကမ်းလှမ်းခွင့်ရလို့လည်းဝမ်းသာပါတယ်။ဒီအသွင်ကူးပြောင်းရေးတွေဟာနောက်ပြန်မလှည့်နိုင်တဲ့အဆင့်ကိုမကျော်လွန်နိုင်သေးဘူးလို့သူမထောက်ပြတာကိုလည်းကျွန်တော်တို့သဘောတူပါတယ်။ဖွဲ့စည်းပုံအခြေခံဥပဒေပြင်ဆင်ရေးကိစ္စကိုလည်းပြောဆိုကြပါတယ်။နှစ်နိုင်ငံပူးပေါင်းဆောင်ရွက်ရေးကိစ္စကိုလည်းဆွေးနွေးကြပါတယ်
။ဟန်ဂေရီစီးပွားရေးတက္ကသိုလ်မှဒေါအောင်ဆန်းစုကြည်ပြောကြားခဲ့တဲ့တော်လန်ရေးမှသည်ပြန်လည်ထူထောင်ရေးစီတို့ဆိုတဲ့မိကွန်းကိုလည်းဒုတိယဝန်ကြီးနေမတ်ကတက်ရောက်နားထောင်ခဲ့တယ်လို့ဆိုပါတယ
်။ Revolution to Reconstruction.That was the title, and she has developed the last 25 years of Burma.
To hope your recording are from revolution to reconstruction. ဖြစ်ပါတယ်။မြန်မာပြည်အရေးကိုလွန်ခဲ့တဲ့25နှစ်တာလှုပ်ဆောင်ခဲ့ပြီး2015ရွေးကောက်ပွဲဟာအရေးကြီးတဲ့အဆင့်တစ်ရပ်ဖြစ်တယ်လို့သူကယူဆထားပါတယ်။ဖွဲ့စည်းပုံနဲ့ပတ်သက်ပြီးသဘောတူညီမှုရအောင်ညှိနှိုင်းနိုင်ကြမယ်ဆိုရင်ဒီအဆင့်ဟာရေးပါတဲ့အဆင့်တစ်ရပ်ပဲလို့ဆိုပါတယ်ဒီလိုဖွဲ့စည်းပုံကိစ္စပြည်လည်မှုရရင်ရွေးကောက်ပွဲဟာလေလွတ်လပ်ပြီးတကယ့်ဒီမိုကရေစီနီးကျတဲ့ရွေးကောက်ပွဲဖြစ်လာနိုင်တယ်လို့ဆိုပါတယ
်ဒေါအောင်ဆန်းစုကြည်ဟာကဘာကျော်အကြမ်းမဖက်ရေး non violence ခေါင်းဆောင်တဦးဖြစ်တယ်လို့လည်းဟန်ဂေရီဒုတိယဝန်ကြီးကမှတ်ချက်ပေးခဲ့ပါတယ
် I am feeling extremely honored because she is a radiating personality
တေကူဂုံယူပါတယ်။သူမဟာထူးချွန်ပြောင်မြောက်တဲ့ပုဂ္ဂိုလ်ပါ။သူမရဲ့အကြမ်းမဖက်လမ်းစဉ်ဟာကဘာအနှံ့ကျယ်ပြန့်ပါတယ်။အမေရိကန်ပြည်ထောင်စုကမာတင်လူသာကင်းတို့အိန္ဒိယနိုင်ငံကမဟာတမဂန္ဒီတို့လိုပုဂ္ဂိုလ်ပါ။သူမကိုဒီဟန်ဂေရီနိုင်ငံကိုဖိတ်ခေါ်ပြီးသူမရဲ့စွမ်းဆောင်မှုတွေကိုဂုံပြုခွင့်ရတဲ့အတွက်ကျွန်တော်တို့အထူးဝန်းသာပါတယ်။
ဟန်ဂေရီဒုတိယနိုင်ငံခြားရေးဝန်ကြီးယော့တ်နီမတ် VOA မြန်မာပိုင်းကိုရှင်းလင်းပြောကြားခဲ့တာပါဒေါအောင်ဆန်းစုကြည်ဟာဒီကနေ့မွန်လေးပိုင်းမှာတော့ချက်နိုင်ငံကိုထွက်ခွာมาဖြစ်ပါတယ်ရှင်